ကိုဗစ်ရောဂါကြောင့်တရုတ်နိုင်ငံရွှေလီမြို့ကစီးပွားရေးလုပ်ငန်းအားလုံးရပ်တန့်နေပြီးတော့အလုပ်ရှင်အလုပ်သမားတွေရဲ့လူမှုဘဝအခြေအနေတော်လေးကျက်တဲလာနေတယ်လို့ရွှေလီမြို့နိုင်ငံခြားသားအကူအညီပေးရတဲ့စီမံခန့်ခွဲရေးစင်တာကဗုဒ္ဓနေ့မှာသတင်းထုတ်ပြန်ပါတယ်။ဒါကြောင့်ကိုဗစ်ကာယောဂါကာလမှာအလုပ်လက်မဲ့ဖြစ်နေတဲ့မြန်မာနိုင်ငံသားတွေမိမိနေရပ်ကိုပြန်နိုင်ပြီးနေထိုင်ခွင့်မရှိဝင်ခွင့်မရှိပဲဆက်ပြီးနေမယ်ဆိုရင်တော့ပြည်နယ်နံပေးသွားမယ်လို့ရွှေလီမြို့အနာပိုင်တွေကထုတ်ပြန်လိုက်ပါတယ်။ရွှေလီမြို့ရဲ့ကိုဗစ်ထိန်းချုပ်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုကိုငင်းညာပြောပြပေးမှာဖြစ်ပါတယ်ဗျာ
။တရုတ်နိုင်ငံရွှေလီမြို့မှာစီးပွားရေးလုပ်ငန်းတွေရပ်တန့်နေတာအပါအဝင်အခြေတကျနေမရှိတဲ့ပုံမှန်ဝင်ငွေမရှိတဲ့မြန်မာနိုင်ငံသားတွေကိုပြည်နယ်နံပေးသွားဖို့နဲ့အသွားအလာကန့်သက်တဲ့ကာလမှာအိမ်ပြေမထွက်ကြဖို့စတဲ့အချက်သုံးချက်ကိုရွှေလီမြို့တာဝန်ရှိသူတွေကထုတ်ပြန်လိုက်တာပါ။ဒါကိုကိုဗစ်ကာကွယ်ရေးနည်းလမ်းတစ်ခုအနေနဲ့တရုတ်အာဏာပိုင်တွေဘက်ကလှုံ့ဆော်တာဖြစ်ပြီးတော့လက်ရှိမှာလဲကက်ယောဂါကြောင့်ရွှေလီမြို့ကကျန်းမာရေးနဲ့စီးပွားရေးနှစ်ခုလုံးမှာစိန်ခေါ်မှုတွေရှိနေပါတယ်။ဒီအခြေအနေတွေကြောင့်မြန်မာနိုင်ငံသားတွေအခက်တွေ့ကြရတယ်လို့ရွှေလီမြို့အခြေဆိုင်ကျင်နာနွေးထွေးပရဟိတအဖွဲ့ဥက္ကဋ္ဌဦးတန်းထွန်းနိုင်ကပြောပါတယ်
။အခုဆိုရင်လောဒေါင်းဆက်တာကဘာပဲရှိပါ့။၃ချိန်ရှိပြီးလောဒေါင်းဆက်။အလုပ်ရှင်ကအလုပ်ကိုမလုပ်ရဘူး။ဟုတ်ပါလေ။ငွေကြီးဒီအလုပ်သမားအဲ့ဒီစာအချက်တဲ့ကိုခုမြန်မာနိုင်ငံသားရဲ့အခြေအနေကတော့ပြောမဆိုတော့ကိုရှိရင်တော့ကိုစားရောမရှိရင်တော့ပြန်အလိုမျိုးရင်းနှီးနှံတကယ်လောက်ဆောင်မှုရှိအခုအပြင်မှာကိုပမာယူသားပြီလို့ရှိရင်ဘာတော့ပဲပြန်ပြန်လို့အလိုမျို
းတရုတ်ပြည်ထဲနေထိုင်ခွင့်အထောက်အထားရှိရင်တော့မှဝင်ငွေမရှိအလုပ်မရှိပဲဆက်ပြီးနေနိုင်ဖို့မဖြစ်နိုင်ကြောင်းရွှေလီမျိုးကကိုစော်မျိုးဝင်းကပြောပါတယ
်ဒီနေ့လည်းနဲ့ကျွန်တော်တို့ရက်ကွက်ကလုံခြုံရေးတွေပေါ်တော့သင်ရှင်းနဲ့လာတယ်လာပြီးတော့မှအခုပမာပြူပြန်ခြင်းတဲ့လူတွေကစင်းပေးလို့ရတယ်ပေါ့ဗျာစင်းပေးရမယ်စင်းပေးထားတဲ့လူကိုခုမှလက်ပြန်ဆိုလို့ရှိရင်ပြန်ပို့ခြင်းပဲတကယ်လို့မပြန်ခြင်းဘူးဆိုလို့ရှိရင်ရှေ့ဆက်ပြီးဒီမှာကြံခဲ့တဲ့လူတွေကလော်ရောင်းမဖို့မရှိရင်ပမာပြူပြန်လို့မရဘူးပေါ့နော်သူတို့အနေနဲ့နောက်ဆက်တစ်ခါဆက်မပို့ပြီးရောပေါ့အများပြန်ခဲ့တဲ့ညာရင်လည်းကျွန်တော်တို့လည်းပြန်ရမှာပေါ့လော်ရောင်းအခြားဆက်များတော့လက်ထက်ကလည်းပုံစံအသေးကြီးမှမရှိတော့ဘူ
းဧပြီလတုန်းကရွှေလီနဲ့ကျေကောင်မြို့နယ်နှစ်ခုလုံးကိုတလနီးပါးလော့ဒေါင်းချခဲ့ပါတယ်အခုဇူလိုင်လထဲမှာထပ်ပြီးလုပ်တဲ့လော့ဒေါင်းကိုတော့တရုတ်ဘက်ကပုံပြီးတင်းတင်းကြပ်ကြပ်ကင်တွယ်နေတယ်လို့ကျေကောင်မြို့ကမြန်မာနိုင်ငံသားတဦးကပြောပါတယ
်အခုဒီလိုချင်းလက်ကွက်ထဲမှာပူပြောင်းမှပြန်လောက်တယ်ပေါ့တဖြည်းဖြည်းနဲ့ပူပြီးဆိုင်လာလို့လေသူတို့အလုပ်သမားနဲ့အနေနဲ့ပေါ့တဲ့အကြီးကြီးဆိုသူတို့အဆွေးမှာအတော်နဲ့မှပူပြီးလောက်ကြတာရှိတယ်အဲ့ဒါကြီးလည်းလိုက်ပြီးတော့မှသူတို့ကရေကားနဲ့လိုက်တော့ဒီမှာရှိသေးတယ်ဟောဆန်းစီတော့လောလောဆယ်ပို့တယ်ပေါ့
မြန်မာနဲ့နေဆက်တရုတ်မြို့တွေမှာကုန်ထုတ်လုပ်ငန်းနဲ့တခြားစီးပွားရေးလုပ်ငန်းတွေရပ်တန့်နေပြီးကိုဗစ်ရောဂါပြင်းထန်နေချိန်အိမ်အပြင်မထွက်ရတဲ့ကာလကလည်းကြာရှည်နိုင်တယ်လို့အများကခန့်မှန်းထားတာပါမြန်မာပြည်မှာကိုဗစ်ကူးစက်မှုတွေများနေတာကြောင့်လည်းတစ်နှစ်ကိုကုန်သွယ်မှုပမာဏအမေရိကန်ဒေါ်လာတန်း4000ကျော်ရှိတဲ့နှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးအားလုံးကိုလည်းတရုတ်ဘက်ကရပ်ထားပါတယ်ရွှေလီမြို့ကက်ယောဂါကာဝယ်ထိန်းချုပ်ရေးလုပ်ငန်းဦးစီးဌာနကတော့ရွှေလီမှာအသွားအလာကန့်သတ်မှုတွေဆက်လုပ်ထားမယ်လို့မနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာရေးသားထားပါတယ်။ဒီတော့အတွင်းကိုသဘောနဲ့ကိုနေရပြောင်းခြင်းနဲ့မြန်မာနိုင်ငံသားတွေအနေနဲ့လည်းသက်ဆိုင်ရာစီရင်စုရဲစခန်းနဲ့ကြေးရွာအုပ်ချုပ်မှုတာဝန်ခံတွေကိုအကြောင်းကြားပြီးပြန်နိုင်တယ်လို့တရုတ်အာဏာပိုင်တွေကထုတ်ပြန်ထားပါတယ်ခင်ဗျာ။